ဒီမနက်ကအတွင်းခလုံးဝင်းရှောက်ထားကြမဲ့သူတွေကိုဟန်တာတဲ့ဥပဒေတစ်ခုလွတ်တော်ကမဲခွဲအတည်ပြုလိုက်ပြီဖြစ်ပါတယ်။လွတ်တော်ရဲ့အဲ့ဒီလောက်ရောက်ကြောင့်ဝေဖန်ပြောဆိုမှုတွေလည်းကြေကြေပြန့်ပြန့်ထွက်ပေါ်လာနေပါတယ်။အင်္ဂါနေ့ကတုံးနာရီကြော်ကြအပြန်အလှန်ညှင်းခုန်ဆွေးနွေးကြပြီးတဲ့နောက်ဂျေဝလာရီဘီလ်လို့ခေါ်တဲ့တန်းပြည်အတွင်းခလုံးဝင်းရှောက်ထားဖို့ဝင်ရောက်လ ဟာဟိုလိုကော့စ်မှာနာဇီဂျာမနီကဂျူးတွေထံကနေအဖိုးတန်ပစ္စည်းတွေတင်ပတ်လိုက်တဲ့လောက်ရနဲ့တူနေတယ်လို့လည်းဝေဖန်သူတွေကထောက်ပြကြပါတယ်။အဲ့ဒီထဲမှာပါတဲ့တခြားပြဋ္ဌာန်းချက်တစ်ခုကတော့ခေလုံးဝင်ဆောက်ထားသူတွေအနေနဲ့မိသားစုနဲ့ပြန်လည်ပေါင်းစည်းခွင့်ကိုအရင်ကတစ်နှစ်ကာလတတ်မှတ်ထားရက၃နှစ်အဖြစ်တိုးမြင့်တတ်မှတ်လိုက်တာပဲဖြစ်ပါတယ်။ဒီဥပဒေကြမ်းဟာတက်တန်း9လရှိလာပြီဖြစ်တဲ့ဒိမတ်နိုင်ငံကလက်ရရင်အစိုးရအနေနဲ့အရှိအလယ်ပိုင်းအာဖရိကနဲ့အာရှတိုက်တို့ကစစ်ပွဲတွေနဲ့ငတ်မော့ခေါမမှုဒဏ်တွေကနေထွက်ပြေးလာကြသူတွေခလုံးခွင့်မလျှောက်နိုင်ကြအောင်ရည်ရွယ်လှုပ်ဆောင်တဲ့ဥပဒေမူကြမ်းဖြစ်ပါတယ်။ဒိမတ်နိုင်ငံဟာမနစ်ကခလုံးခွင့်လျှောက်ထားသူ2000ကိုလက်ခံခဲ့ပါတယ်။